နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အဂတိလိုက်စားမှုတွေကိုဒီကနေ့ကြားနာစစ်ဆေးတာမှာတော့စစ်ကောင်စီဘက်ကတရက်လိုပြတက်သည့်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုရှေ့နေတွေကပြန်လည်မေးခွန်းမေးခဲ့ကြပါတယ်။ထွက်ဆိုချက်တွေအရအဂတိလိုက်စားမှုနဲ့စွပ်စွဲချက်တွေမှာတက်သည့်ခိုင်ခိုင်လုံလုံတင်ပြနိုင်တာမရှိဘဲတရားစွဲဆိုတယ်ဆိုတာပေါ်လွင်နေတယ်လို့ရှေ့နေတွေကပြောပါတယ်။ဒီကနေ့အမှုကြားနာပွဲအခြေအနေသိထားရသမျှရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။အာကရီလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှု၅မှုတွေကအမှု၄မှုကိုနေပြည်တော်တည်ထောင်တရားရုံးမှာဒီနေ့ဒုတိယအကြိမ်ကြားနာပါရယ်။ပထမတစ်ကြိမ်တုန်းကစစ်ကောင်စီဘက်ကနေတရားလိုပြတက်တဲ့အဖြစ်ထွက်ဆိုခဲ့တဲ့ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုဒီနေ့မှာဒေါန်ဆန်းစုကြည်ရဲ့ရှေ့နေကပြန်လည်မေးခွန်းတွေမေးမြန်းခဲ့ပါရယ်။ဦးဖြိုးမင်းသိန်းအပြင်အာဂရီလိုက်စားမှုစုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးရေးမှုကိုလည်းမေးခွန်းတွေမေးခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဦးကြည်ဝင်းက VOA ကိုပြောပါရယ
်။ဖြိုးမင်းသိန်းကနေပြီးတော့ဒီအဖို့ပေါ့နော်ဒေါန်ဆန်းစုကြည်ကိုရွှေ9ပိတ်တန်းနဲ့ဒေါ်လာရကြီးကြီးပြန်လာမေးခွန်းဖြိုးမင်းသိန်းကိုလည်းမေးရတယ်။အဦးရဲ့ချက်ကိုလည်းပဲမေးတဲ့ဆိုစစ်ဆေးစုံစမ်းစစ်ဆေးအရာရှိပေါ့နော်။အဲ့တူလေဒီပြန်လာမေးခွန်းနှစ်ယောက်လုံးမေးလိုက်။ဒီဦးရဲ့ချက်ကတော့တယောက်တည်းပဲဒီလေးမှုစလုံးကိုသူပြောတဲ့ကြိုင်တာအကုန်လုံးသူကတော့အခုရှိပြီးသွားတော့နောက်တစ်ပတ်မှသူ့ကိုဆက်ပြီးတော့ပြန်လာပြေကုန်းအခုအမှုတွေမှာဆက်ဖြိုးမင်းသိန်းကတော့ပြန်လာပြေကုန်းပြီးသွားပြီကျန်တာတွေမပြေရဘူးပြန်လာပြေကုန်းပြီးပြီးတော့ရုံချင်းကတော့ဆန္ဒရည်နေချင်းတယ
်ဒီကနေ့တရက်ခွင်မှာမေးမြန်းမှုတွေအရာအာဂရီလိုက်စားမှုနဲ့ဆွဆွဲချက်တွေမှာတက်တေခိုင်ခိုင်လုံလုံတင်ပြတာမရှိဘဲနဲ့တရားစွဲတယ်ဆိုတာပေါ်လွင်နေတယ်လို့ရှေ့နေကြီးဦးကြည်ဝင်းက VOA ကိုပြောပါတယ
်ဒီအခုလိုအာဂရီလိုက်စားမှုမှာလည်းဒီတိုင်းပဲသူတို့တွေတက်တေလိုက်ပြစီရလို့မလို့ဘူးသူအခုတရားလိုသူ့ရဲ့ထွက်ချက်မှာကိုကကိုဒီဖြိုးမင်းသိန်းပေးပါတယ်ဆိုတော့ရွှေတွေဒေါ်လာတွေကတက်တည်ကံသိစီရပြီးကျင်မှာမရှိတာတက်တည်ကံမတည်နိုင်ဘူးအဲပေးရတဲ့အကြောင်းကလည်းဘာသိစတဲ့ပေးရဘာသိစမှလို့ရှိရလဲပုံရောပြောပြီးတော့သူကပြောတာအဲတက်တည်ရန်ကုန်တိုင်းမှာရှိရစီမံကိန်းတွေပါလေစီမံကိန်းနဲ့ဘာမဆိုင်ဘူးငါတို့သူပေးတဲ့ရက်တောင်သူတည်ချာမသိဘူးလေတကယ်ဖြစ်ရမှားမှသိပါပေါ့အမှန်တရားပေါ်မှာအခြေခံမှသိပါပေါ့အမှန်တရားမဟုတ်ကြည့်ဘယ်လို့သိလဲဆိုမင်းရဲ့ဒီအမှန်တရားတခုရှိမှဒီအမှန်တရားပေါ်မှာမှဒီတကယ်ဖြစ်ရကပေါ်မှာလေ facts မရှိဘဲနဲ့ cost မရှိဘူးလေ facts and cost အကျိုးတောင်အကြောင်းရှိတာလေ
အောက်တိုဘာလ1ရက်နေ့ကဦးဖြိုးမင်းသိန်းထွက်ဆိုခဲ့တာနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကသူတာဝန်ယူစဉ်ဝန်ကြီးချုပ်တွေတီးတန့်တွေ့ဆုံတာမျိုးမရှိသလိုတိုင်းတစ်ခုရဲ့စီမံကိန်းကိစ္စတခုရဲ့ကိုဥတီကင်တွေခဲ့တာမရှိခဲ့ဘူးလို့သူ့ရဲ့ရှင်းနေကိုရှင်းပြပြီးဒီအချက်တွေပေါ်အောင်ပြန်လည်မေးခွန်းမေးဖို့ရှင်းနေတွေကိုညွှန်ကြားထားပါတယ်။ဒါကြောင့်ဥဖြိုးမင်းသိန်းရဲ့တက်တေထွက်ဆိုချက်တွေကမှားယွင်းနေတယ်ဆိုတော့ပေါ်လွင်အောင်မေးခွန်းထုတ်နိုင်ခဲ့တယ်လို့ရှင်းနေကြီးဦးကြည်ဝင်းကပြောပါတယ်။အခုစစ်စေးကြားနာနေတဲ့အာဂရီလိုက်စားမှုအမှုလေးမှုမှာဒေါန်ဆန်းစုကြည်တဦးတည်းကိုတီးတန့်ဆွဲဆိုထားတာက2မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတွဲတမှုနေပြည်တော်စီပင်တရားရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမျိုးအောင်တို့နဲ့ပူးတွဲတမှုဆွဲဆိုထားတာဖြစ်ပါတယ်။ဦးဖြိုးမင်းသိန်းထံကနေတစိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကို3ချိန်ခွဲယူခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့သူတဦးတည်းကိုဆွဲဆိုထားတာအပြင်ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်ပြီးမြေနေရာယူတာမှာရာထူးအရှိန်အဝါကိုတုံးပြီးထိုက်တဲ့တဲ့တံပိုးထက်များစွာယွန်နေပြီးတော့ရယူခဲ့လို့စုစုပေါင်းမြန်မာကျပ်ငွေဘီလီယံ20ကျော်နိုင်ငံတော်ကနှစ်နာစီခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲထားတာဖြစ်ပါတယ်။ဒီကနေ့မှာအဲ့ဒီလေးမှုတွေကတဦးတဲ့အမှုနဲ့ပူးတဲ့အမှုတမှုကိုပဲကြားနာစစ်ဆေးခဲ့တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကိုရန်ကုန်မှာလည်းအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှား55နဲ့တရားစွဲထားတာရှိပါတယ်။အဲ့ဒီအမှုကိုပြီးခဲ့တဲ့ရက်ပိုင်းကပဲနေပြည်တော်ကိုပြောင်းရွှေ့စစ်ဖို့တရားရုံးကဆုံးဖြတ်ချက်ချထားတာကြောင့်စတင်စစ်ဆေးမဲ့ရဲ့ဘက်တော့လဲဆိုတာလာမဲ့သတင်းပတ်တွေမှာသိရနိုင်မယ်လို့ရှင်းတွေကပြောပါတယ်။ဒေါန်ဆန်းစုကြည်ဟာအမှုဆက်တက်မှုအတွက်အပတ်စဉ်တနင်္လာအင်္ဂါကြာသပတေးနဲ့တောက်ကြနေ့တွေတိုင်းမှာစားနာစစ်ဆေးမှုတွေခံနေရတာဖြစ်ပြီးဒီအမှုလေးမှုအပါအဝင်ဆိုရင်ရက်တရက်ဘတ်တစ်ပတ်လုံးနီးပါးစစ်ဆေးခံနေရတာဖြစ်တာမို့ဒီပေါ်မှာတစ်ပတ်ချားတစ်ခါစစ်ပေးဖို့ဒေါန်ဆန်းစုကြည်ကတင်ပြထားတာရှိပါတယ်။ဒီကနေ့ကြားနာတဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှား55ဆိုတာရာထူးဟာနာကိုအလွဲသုံးစားလုပ်ပြီးငွေကြေးလက်ဆောင်တွေကိုကျိုးအထွတ်ရယူခဲ့သူတွေကိုတရားစွဲဆိုတဲ့ဥပဒေပုံမှားတစ်ခုဖြစ်ပြီးတော့အမြင့်ဆုံးထောင်ဒဏ်15နှစ်အထိချမှတ်နိုင်တဲ့ဥပဒေပုံမှားဖြစ်ပါတယ်ရှင်။